တောင်အာဖရိကနိုင်ငံရွေးကောက်ပွဲနောက်ဆုံးရလည်ရဆိုရင်တော့ပါတီတရရကအများစုအနိုင်ရတာမျိုးမရှိတဲ့အတွက်ပါတီတွေကြားမှာညီမောင်စုရဖွဲ့စည်းရေးဆွေးနွေးမှုတွေကိုစတင်နေပါပြီ။တောင်အာဖရိကရဲ့နုနယ်သေးတဲ့ဒီမိုကရေစီစနစ်အတွက်ပထမဆုံးညီမောင်စုရတရဖွဲ့စည်းနိုင်ရေးအတွက်မတူကွဲပြားမှုတွေကိုဘေးထားပြီးတော့ဘုံသဘောထားရှာကြဖို့အတွက်လက်ရှိသမ္မတဆီရယ်ရမဖိုဆာကနိုင်ငံရေးပါတီတွေကိုချက်ချင်းတိုက်တွန်းတောင်းဆိုပါတယ်။မေဂျာလက်96ရာခိုင်နှုန်းရေတွက်ပြီးတဲ့အချိန်မှာတော့နှစ်ပေါင်း30ကြာလူများစုထောက်ခံမှုကိုရခဲ့တဲ့တမရရမဖူဆာရဲ့ ANC အာဖရိကမျိုးသားကွန်ဂရက်ဟာထောက်ခံမဲ50ရာခိုင်နှုန်းကိုမကျော်နိုင်ခဲ့ပါဘူး။ပြီးခဲ့တဲ့သတင်းပတ်ကလုတ်ခဲ့တဲ့ယူကောက်ပွဲမှာနောက်ဆုံးမဲရေတွက်မှုအရ ANC ပါတီက40ရာခိုင်နှုန်းလောက်ပဲထောက်ခံမဲရခဲ့ပါတယ်။ဒါကြောင့်မလို့ ANC ကောင်းဆောင်လက်ရှိတမရရမဖူဆာကိုဒုတိယသက်တမ်းပြန်ရွေးခံဖို့ဆိုရင်တော့အခြားပါတီတစ်ခုခုဒါမှမဟုတ်ပါတီတွေနဲ့ညီမောင်စုရဖွဲ့ရမှာဖြစ်ပါတယ်။သမရရမဖူဆာကတော့ဒုတိယရွေးချယ်မှုဆန္ဒကိုလေးစားလိုက်နာမယ်လို့ပြောပါတယ်။တချိန်တုန်းကဒီအသားရောင်ခွဲခြားမှုတိုက်ဖြတ်ရေးခေါင်းဆောင် Nelson Mandela ရဲ့ ANC ပါတီဟာတောင်အာဖရိကနိုင်ငံကိုလူပြည်အုပ်ချုပ်မှုအောက်ကနေပြီးတော့1994ခုနှစ်မှာလွတ်မြောက်စေခဲ့ပြီးတော့အဲဒီကာလကလေးကတောက်လျှောက်ဆူသလိုပဲလူများစုရဲ့ထောက်ခံမှုနဲ့တောင်အာဖရိကနိုင်ငံကိုအုပ်ချုပ်လာခဲ့တာဖြစ်ပါတယ်ခင်ဗျာ။